ကနေဒါနိုင်ငံကရောအိန္ဒိယနိုင်ငံကပါတပ်မှန်6အစီကိုအပြန်အလှန်နှင်ထုတ်လိုက်ကြပါတယ်စစ်အမျိုးသားရေးတက်ကြွလှုပ်ရှားသူမနစ်ကလှုပ်ကြခံမှုနဲ့ဆက်နွယ်ပြီးကနေဒါဆိုင်ရာအိန္ဒိယတပ်မှန်ကြီးကိုပတ်သက်နိုင်သူတယောက်ဖြစ်ကနေဒါကပြောလိုက်ပြီးတဲ့နောက်သူ့ရဲ့တပ်မှန်ကြီးနဲ့တခြားဝန်ထမ်းတပ်မှန်တွေကိုကနေဒါကနဲ့အိန္ဒိယကတင်းလာနေကပြန်ခေါ်လိုက်တာပါအိန္ဒိယတပ်မကြီးနဲ့တခြားတပ်သမားတွေကိုအခြေအမြစ်မရှိပြစ်မှတ်ထားတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နယူဒေလီမှာရှိတဲ့ကနေဒါတန်ရုံတာဝန်ရှိသူကိုအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကစစ်ခေါ်ပြောဆိုလိုက်ကြောင်းဝန်ကြီးဌာနကြေညာချက်မှာပြောပါတယ်။သူတို့လုံခြုံရေးအတွက်လက်ရှိကနေဒါအစိုးရကကတိကဝတ်ထားနိုင်မယ်လို့မယုံကြည်ကြောင်းနဲ့ထုတ်ပြန်ချက်ကဆိုပါတယ်။စစ်အရေးတက်ကြွလှုပ်ရှားသူဟာဒစ်စင်နီဂျာကနေဒါနိုင်ငံမှာလှုပ်ကြံခံခဲ့ရမှာအိန္ဒိယအစိုးရပတ်သက်ဖွဲ့ရှိကြောင်းယုံကြည်ရတော့တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကမနစ် September လကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်ကအတိတ်ပဲမရှိဘူးလို့အိန္ဒိယကအဲ့ဒီအခါတုန်းကတော့ပယ်ချခဲ့တာပါ။